က်တန်းတန်းတရာကျော်ရှိပြီလို့ခန့်မှန်းရတဲ့ပြန်တန်းနိုင်တဲ့အသေးငယ်ဆုံးဒိုင်နိုဆောတစ်ကောင်ကိုမြန်မာနိုင်ငံမှာတွေ့ရှိတဲ့ပင်းရင်းထဲမှာမူရင်းပုံစံမပြည့်ရှိနေတာကိုသိပ္ပံပညာရှင်တွေရှာဖွေတွေ့ရှိကြပါဗျ။အဲ့ဒီဒိုင်နိုဆောဟာကမ္ဘာအသေးဆုံးငှက်တစ်ကောင်တည်းတောင်သေးငယ်ပြီး T-Rex လို့ခေါ်တဲ့ဒိုင်နိုဆောအမျိုးအစားတောင်တက်တန်းပိုရင့်တယ်လို့ဆိုပါတယ်။အဲ့ဒီဒိုင်နိုဆောရဲ့ဥကောင်းကိုမြန်မာနိုင်ငံမှာတွေ့တဲ့ပင်းရင်းထဲမှာကောင်းမွန်စွာတွေ့ရှိကြတာကြောင့်အဲ့ဒီသဘောဟာဘယ်လိုပုံစံဖြစ်မယ်ဆိုတာကိုသူ့တေတီတွေရှင်းလင်းစွာခန့်မှန်းတွက်ဆလို့ရနိုင်တယ်လို့ဆိုပါတယ်။သူ့အနေနဲ့အဲ့ဒီပင်းရင်းတွေကအကောင်ကိုစတွေ့လိုက်ရတဲ့အချိန်မှာအလွန်အမင်းအားအားပြန့်သွားခဲ့တယ်လို့တရုတ်သိပ္ပံအကယ်ဒမီကကြောက်ဖြုတ်ကျင်းပညာရှင်လည်းဖြစ်နေချာဂျန်နယ်မှာဒီရှာဖွေတွေ့ရှိမှုအကြောင်းရေးသားတဲ့အဖွဲ့ခေါင်းဆောင်လည်းဖြစ်တဲ့ဂျင်မိုင်းအိုကော်နာကပြောပါတယ်။အခုတွေ့ရှိတဲ့ဒိုင်နိုဆောငယ်ရဲ့ဥကောင်းဟာ 9.1 မီလီမီတာသာရှည်လျားတာကြောင့်ဒါဟာရှာဖွေတွေ့ရှိပြီးသနဒိုင်နိုဆောတွေထဲမှာအသေးငယ်ဆုံးဖြစ်တယ်လို့ဆိုပါတယ်။ဒီဒိုင်နိုဆောရဲ့အရွယ်အစားဟာလက်ရှိမှာအသေးငယ်ဆုံးငှက်ဖြစ်တဲ့ဝိဇ္ဇုံငှက်လောက်ပဲရှိမယ်လို့ဆိုပါတယ်။အရွယ်အစားအဖြစ်သေးငယ်တယ်ဆိုပေမဲ့အဲ့ဒီဒိုင်နိုဆောဟာသူ့ရဲ့ခြုံထက်တဲ့သွားတွေကြီးမားတဲ့မျက်လုံးတွေကိုအသုံးပြုပြီးပိုးမွားတွေကိုလိုက်လံဖန်ဆားခဲ့ပုံရတယ်လို့ဆိုပါတယ်။ဒါပေမဲ့ဒီဒိုင်နိုဆောငှက်ကိုဒိုင်နိုဆောလို့သတ်မှတ်မလားဒါမှမဟုတ်ငှက်တကောင်အဖြစ်သတ်မှတ်ရမလားဆိုတာတော့မကွဲပြားဘူးလို့သိပ္ပံပညာရှင်တွေကပြောပါတယ်ခင်ဗျ။